မန္တလေးမြို့မှာလှုပ်တဲ့လူငယ်ဘက်ဆောင်ဖွံ့ဖြိုးရေးပွဲတော်မှာလူငယ်တွေထဲတင်စဉ်းစားမှုမရှိဘူးအဲ့လိုအချက်တွေကြောင့်ဒီပွဲတော်စီစဉ်တဲ့တာဝန်ရှိသူတွေကိုလူငယ်အဖွဲ့အစည်းတွေကနေပြီးတော့ကန့်ကွက်ရှုတ်ချတယ်ဆိုပြီးတော့ဒီနေ့သဘောထားကြေညာချက်ထုတ်ပြန်ထားတာကျမတို့တွေ့ရလို့ပါဘလို့အချက်တွေကိုကြည့်ပြီးတော့ဒီလိုပြောနိုင်တာလဲရှင
်ငယ်တာလုံးပြောရင်တော့အတိုင်းငယ်ပုံကိုလူငယ်စကားဝိုင်းပေါ့နော်လူငယ်စကားဝိုင်းလို့ပြောရင်လည်းအဓိကတက္ကသိုလ်တောင်းသားတွေကိုပဲအဓိကခေါ်တယ်ပြင်ပမှာဒီရပ်ဘက်ဖွဲ့ဒီမှာလုပ်နေတဲ့လူငယ်တွေကိုဖိတ်ခေါ်ခြင်းနဲ့မရှိဘူးပေါ့နော်ဒီပွဲတော်စီစဉ်တဲ့အပိုင်းမှာလူငယ်ဘက်ဆောင်ဖွံ့ဖြိုးရေးပွဲတော်လို့ပြောနိုင်ရင်လူငယ်ဆိုတာကတက္ကသိုလ်တောင်းသားတွေရှိရမှာပေါ့နော်ပြင်ပမှာလူငယ်တွေလည်းရှိတယ်ကာလသမဂ္ဂတွေရှိတယ်လူငယ်ဖွဲ့ကြီးတွေရှိတယ်ပေါ့နော်ဒီလိုဖွဲ့ကြီးတွေကိုဒီပွဲမှာတော့ပူးပေါင်းပါအောင်ပဲမရခဲ့ပေါ့နော်ရတဲ့ဖွဲ့တချို့လည်းရတယ်ဒါပေမဲ့ကျွန်တော်တို့ဆိုတော့အင့်ပြီးတော့မရောက်ဘူးပေါ့နော်အနေနာတော့ကြည့်ရရင်ပြာခန်းနေရှိရပေါ့နော်ဒီမှာဆိုရင်လူငယ်ဘက်ဆောင်မျိုးတွေပြောတော့ဆိုရင်ပြောပေမဲ့လည်းဌာနဆိုင်ရာပြာခန်းနေအများဆုံးပါတယ်လူငယ်ဖွဲ့စည်းတွေရဲ့ပြာခန်းနေမပါဘူးပေါ့နော်သူတို့တွေလောက်ထားတဲ့လူငယ်ဖွံ့ဖြိုးရေးအတွက်လုပ်နေတဲ့လုပ်ငန်းတွေကိုပြတဲ့အရာတွေမပါဘူးပေါ့နော်ဒါတစ်ချက်ပေါ့နော်လူငယ်ပွဲတော့လုပ်တဲ့အခါမှာလည်းပထမပွဲစပြီးပြင်ဆင်တဲ့အပိုင်းမှာလည်းအဲဒီဖွဲ့စည်းတွေကိုဟိုကိတ်ကောင်မှုမပြုဝဲနဲ့သူတို့အကောင်လုံးစီစဉ်ပြီးဒီမှာသူတို့လက်လန်းမိတဲ့လူငယ်ဖွဲ့တွေကိုခေါ်တယ်ခေါ်ပြီးတော့မှမအားလို့ဘာလို့ခုရှိရဲအဲ့မှာဘာလို့ရှင်တယ်အဲ့လိုမျိုးပဲအဲ့ဒီအဆင့်တွေပဲကျွန်တော်ပါဝင်ရတယ်ပေါ့နော်အားကြောင့်ကျွန်တော်တို့ကဒီဘွဲတော်ကလူငယ်ဘက်ကဖွံ့ဖြိုးရေးဘွဲတော်ဆိုတဲ့လူငယ်ကိုအလွတ်လက်ကပါဝင်ခွင့်လည်းမရှိဘူးဆိုတော့သဘောထားထုတ်တင်တာပေါ့နော
်ဆိုတော့ဒီဘွဲတော်စီစဉ်တဲ့သူတွေဘက်ကစီစဉ်ပြီးတော့မှလူငယ်ဖွဲ့စည်းတွေကိုခေါ်ပြီးတော့ပြောတဲ့သဘောမျိုးလားရှင
်အဲ့ဒါတစ်ချက်ပေါ့နော်အဲ့ဒါကတော့ဟိုသူတို့ရဲ့ဆက်ကော်မတီတစ်ခုပဲပေါ့နော်ဥပမာစာပေဆက်ကော်မတီဆိုတာမျိုးအဲ့ဒီကော်မတီကလည်းအဓိကပန်နယ်တွေနဲ့ပတ်သက်ပြီးတော့လူငယ်ဖွဲ့စည်းတွေဘယ်လိုကောင်းနေထက်ရှင်လဲဘယ်လိုပြောမလဲဆိုတာအဲ့ဒီတစ်ပိုင်းပဲကျွန်တော်တို့ပါဝင်ခွင့်ရတယ်ပေါ့နော်တခြားဒီကြာခန်းပိုင်းတွေမှာပြင်တခြားလူငယ်တွေရဲ့လှုပ်ရှားမှုတွေကြားတဲ့အဲတရုတ်ပေါ်ပြပတ်တွေလူငယ်တွေကကြားတဲ့အားမျိုးတွေမပါဘူးပေါ့နော်အဲ့ဒါလည်းရှိရပေါ့ဒီကတော့သူတို့ကတက္ကသိုလ်ကျောင်းဖွင့်ပြိုရေးဆန်ဆန်ဖြစ်နေပေါ့နော်လူငယ်လို့တုံးတုံးနဲ့ဆိုရင်တော့ကျွန်တော်တို့အားလုံးကတော့စဉ်းစားဖို့လိုတာပေါ့
ဒီနေ့ရဆွေနဲ့သဘောထားထုတ်ပြန်ချက်ထုတ်ထားတဲ့တည်းမှာပူးပေါင်းထောက်ခံတဲ့အဖွဲ့အစည်းတွေဆိုကျွန်တော်တို့တွေ့တာ12ဖွဲ့လောက်တွေ့တယ်ဟိုဒီ12ဖွဲ့လုံးဝကြတော့တက္ကသိုလ်တွေမှာတက်နေတဲ့သူတွေမဟုတ်ဘဲနဲ့အပြင်မှာလူငယ်တွေအနေနဲ့လောက်ကင်နေတဲ့အဖွဲ့အစည်းတွေသဘောမျိုးလားရှင
်ဟုတ်တယ်ဗျာတချို့အဖွဲ့တွေကတော့ဟိုတောင်းသားတွေလည်းပါတယ်ပေါ့နော်တောင်းသားတွေကတဝက်လောက်တော့ပါတယ်ပေါ့တောင်းသားတမကတွေတော့မဟုတ်ဘူးဒါပေမဲ့သူတို့ကတောင်းတက်နေတဲ့တောင်းသားတွေပေါ့သူကလိုရင်းရက်ဘက်ဘွက်ကြီးတွေမှာပေါင်းလှူချားနေကြတဲ့သူတွေပေါ့နော
်လူငယ်ဘက်ဆောင်ဖွံ့ဖြိုးရေးပွဲတော်ကိုတက်ရောက်ဖို့ဖိတ်ကြားခံရလားရှင်ကိုလင်းတီဟာတို့အဖွဲ့တွေအားလုံးပေါ့
ထောက်ပြန်တဲ့အဖွဲ့အားလုံးတော့ဖိတ်ကြားခြင်းမခံရဘူးတက်ကလို့ចောင်းသားတွေလည်းဖိတ်ကြားခံရတယ်ဒါတော့မှတက်ကလို့ចောင်းနေမှာပနေရောက်ပနေရောက်ဆိုပြီးအကန့်အသတ်နဲ့ဖိတ်ကြားခံရတယ်ပေါ့နော်ကျွန်တော်တို့ကကြတော့လူငယ်ရကော်မတီနေနဲ့တက်ရောက်ခွင့်ရဖို့အများကြီးညှိနှိုင်းရတယ်ပေါ့နော်ကျွန်တော်တို့တက်ရခဲ့တော့အဝင်မယ်ဆိုပြီးကျွန်တော်တို့ခုနကြီးကဂိတ်ပေါက်သွားတော့ကျွန်တော်တို့ဝင်မင်းမပြုတော့ဘူးဒါပေမဲ့အဲကျွန်တော်တို့နဲ့အတူတူဝင်ဖို့ကြိုးစားတဲ့ဌာနဆိုင်ရာတချို့ကတော့ကျွန်တော်တို့လိုကက်ပဲဒါပေမဲ့သူတို့ကြတော့ဝင်ခွင့်ရတာပေါ့နော်အဲ့ဒါကျွန်တော်တို့ကစကားဝိုင်းထဲမှာပြည်တတ်နေနေတော့ကျွန်တော်တို့အထက်ကိုမဝင်လိုက်ရဘူးပေါ့နော်ဖိတ်ကြားခံရတာတော့မဟုတ်ဘူးကျွန်တော်တို့တကယ်လို့ပင်ပေါ်ကနေများမေးပြမေးခွန်းများရှိသေးရင်မေးနိုင်အောင်လုပ်ဆိုပြီးကျွန်တော်တို့လည်းအထက်ဝင်ဖို့လိုတယ်ဆိုပြီးတော့အဲဝင်ခွင့်ရဖို့ကျွန်တော်တို့ကြိုးစားခဲ့တာပေါ့နော်ကျွန်တော်တို့လက်ရှိကိုမန္တလေးတိုင်းဒေသကြီးလူငယ်ရကော်မတီစီဝေးကြရင်တော့ဝန်ကြီးကိုသင်ကြားဖို့တော့ရှိရပေါ့နော်ဒီကိစ္စကိုမန္တလေးမြို့တော်ကိုလည်းကျွန်တော်တို့တုံ့တက်ချက်ဆိုတာမျိုးကိုသင်နိုင်ဖို့ပေါ့နော်လူငယ်ရကော်မတီမှာပါရှိတဲ့လွတ်တော်အမှန်နဲ့ကျွန်တော်တို့တိုင်ပင်ဆွေးနွေးနေရပေါ့နော်ဟုတ်
ကျေးဇူးပါနော
်ဟုတ်ကဲ့ပါဗျာ